ထောင်ပြေးမှုနဲ့ဖန်ဆီးအရေးယူခံထားတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ဟာလက်ရှိမှုပြင်ဗဏ္ဍာရေးဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့ပါအရေးယူခံရမယ့်အလားအလာရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါနှင်းစီပါတီတို့လူသိများတဲ့ UDP ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုထပ်မံစစ်ဆေးမှုတွေအရငွေမဲကဝါချမှုအပါဝင်ဗဏ္ဍာရေးဆိုင်ရာလုပ်ငန်းတွေမှာဥပဒေချိုးဖောက်တဲ့လုပ်ရက်တွေတွေ့ရှိခဲ့ရကြောင်းကြာတာပတိနဲ့သတင်းစာရှင်းလင်းပွဲမှာသမရာယုံညွန်ကြားမှုချုပ်ဦးစော်ထီးကပြောလိုက်တာပ
ါ။ဒီကကိုပြောရရင်တရားမဝင်ဆောင်တဲ့တဘောကျွန်တော်တို့တာပြီးတွေ့ရပါတယ်။နောက်တစ်ခါ2015ခုနှစ်အတွင်းမှာအေးတေးနေမှာရှိတဲ့ဘိုလ်ရုံးတွေကလက်ခံတဲ့တရားမဝင်တော့ဘိုလ်ရုံးတွေကလည်းလက်ခံတဲ့တရားသင်တေမုံရောက်လာတဲ့ဘူချက်ဆက်ဆက်ကတော့တင်းတင်းနဲ့ပြရကြတယ်။ official လမ်းကြောင်းကတော့ဘာထင်စရာမလာတာမဟုတ်ဘူး။ဟွန်ဒီကနေလဲလိုက်တယ်။အဆင်ပြေလာပြီးတော့သူ့ရဲ့တန်ဆင်းတဲ့ကိုဝင်ရဲဆိုတာကျွန်တော်တွေ့ရတယ
်။ဝင်ငွေဖြစ်တရားဝင်ကြေညာမှထားတဲ့ငွေကြေးတွေကိုတုံးဆက်တာဟာ2014ခုနှစ်ငွေကြေးကွာချမှုတိုက်ဖြတ်ရေးဥပဒေပုံမှ43ရာထောင်နဲ့ဆယ်နှစ်ဒါမှမဟုတ်ငွေတန်ဒါမှမဟုတ်ပြည့်တဲ့နှစ်ရလုံးကြာခံနိုင်ရသလိုကျူးလွန်တဲ့လုပ်ငန်းအဖွဲ့အစည်းတွေကိုလည်းကျပ်ငွေတန်း900အထိဒဏ်ငွေချမှတ်ခံရနိုင်ကြောင်းလဲဦးစော်ထေးကပြောပါတယ်။ဦးကျော်မြင့်ဟာမြန်မာနိုင်ငံပေါ်ပန်းရခွင့်ပြုချက်မရှိဘဲပါတီဝင်တွေတခြားလူပုဂ္ဂိုလ်တွေကိုအတိုးမဲ့ငွေချေးရာတွေအပြင်အပေါင်ပစ္စည်းတွေလက်ခံရယူပြီးငွေချေးတဲ့လုပ်ရည်တွေဟာငွေချေးရအဖွဲ့အစည်းဆိုင်ရာဥပဒေပုံမှန်159နဲ့ညီစိုးနေတယ်လို့လည်းပြောဆိုခဲ့တာပါ။စစ်စေးတွေ့ရှိချက်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြထားတယ်လို့လည်းဦးစော်ထေးကပြောပါတယ်
။ကျွန်တော်တို့မနေ့ကလည်းပြည်ထောင်စုဝန်ကြီးတော်ကတော့စစ်စေးတွေ့ရှိချက်တွေပေါ်မှာကော်မရှင်ကဆက်လက်ရွေးကောက်ဆောင်နေတယ်လို့တော်တော်ကျွန်တော်တို့အကြောင်းပြန်ထားတယ်။ဥပမာကြေလုံးလုံးကြီးရဆိုရင်ဒီမန္တလေးကိစ္စပါဘာဒီလာကိစ္စကို financial intelligence နဲ့ FIU နဲ့ဆိုင်တယ်။သူ့ရဲ့ project organization တိုက်ချက်ရဥပဒေရသူလောက်အောင်လို့ဆိုရင်အချိန်တွေကကိုကြားရအခါကြောင့်တကယ်တော့ဟိုအလောဘဆိုစဉ်းစားနေချင်တာဟုတ်ပါတော့ဒီကိစ္စတွေကကြာချိန်ယူရတယ်အဲ့တော့လက်တလုံးမှာမြန်မြန်ဆန်ဆန်စစ်စစ်ဖော်ထုတ်မှုတွေဒါတွေနဲ့ပတ်သက်တဲ့ညီစွန်းနဲ့ဥပဒေတုံ့ပြန်တယ်ဒါတွေကိုကျွန်တော်တို့ကပြည်သူ့ရုပ်တော်ကော်မရှင်ကိုပြန်ကြားထားတယ်အဲ့တော့ပြည်သူ့ရုပ်တော်ကော်မရှင်ကမြန်မြန်ဆန်ဆန်လုပ်လို့ရတယ်ကျန်တာတွေကကျွန်တော်တို့ကအချိန်ယူသူ့ရဲ့တုံ့ပြန်မှုတွေပို့စီကြတာလို့ရမှာကတော့ဆက်လုပ်နေတယ
်ဦးကျော်မြင့်ရဲ့ဘန်ငွေစင်း59ခုကိုစစ်ဆေးရမှာတရုတ်နိုင်ငံကနေတဆင့်ကြက်ငွေ16ဘီလီယံကျော်တရားမဝင်လွှဲပြောင်းရယူထားတာတွေ့ခဲ့ရပြီးငွေကြေးလွှဲပြောင်းသူတူကိုတရုတ်နိုင်ငံအာဏာပိုင်တွေကဖမ်းဆီးတာကြောင့်လဲဥစော်ထေးကပြောပါတယ်။ဥစော်မြေဘက်ကတော့ကုန်ပစ္စည်းတွေတင်သွင်းရောင်းချရာကရရှိရဲ့ငွေကြေးဖြစ်ထွက်ဆိုထားပေမဲ့အထောက်အထားအခိုင်အမာမှာမပြနိုင်ဘူးလို့လဲဆိုပါတယ်။ရှေ့လာထဲမှာကျင်းပမဲ့ရွေးကောက်ပွဲမှာကိုယ်စားလောင်းဒုတိယအများဆုံးနေရာဝင်ရောက်ရှိမြိုင်မဲ့ UDP ပါတီဥက္ကဋ္ဌဥစော်မြေကတော့မန္တလေးမြို့အိုးဘိုတောင်မှာရာဇဝတ်မှုနဲ့ထောင်နှံကြခံနေရစဉ်1999ခုနှစ်မှာထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့ပြီးခဲ့တဲ့လကုံပိုင်းမှာပဲရန်ကုန်မြို့မှာဖမ်းဆီးခဲ့တာပါရာဇတ်ကြီးဥပဒေပုံမှန်114ထောင်ပြေးမှုနဲ့ရင်ဆိုင်နေရတဲ့ဦးကျော်မြင့်ကတော့မန္တလေးတိုင်းချိုင်းတာဆန်မြို့နယ်တရားရုံးမှာရှစ်သတင်းပတ်အင်ကာနေကြရင်ကြားနာစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ထောင်ခန့်မန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ